ရှခိုင်ပြည်နယ်ကို၃ရက်ကြာရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာဟာရှခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီကိစ္စတွေပြည်လဲဖို့အတွက်ဆိုရင်လှုပ်လှက်တဲ့ဂျာခန်အဖွဲ့အစည်းတစ်ခုကစောင့်ကြည့်ထိန်းချုပ်မလို့ကြောင်းသူ့ရဲ့ခီးစဉ်တွင်မှပြောကြားလိုက်ပါတယ်ကုလကိုစလဲရဲ့ပြောကြားချက်ပေါ်မှာရှခိုင်ပြည်နယ်နိုင်ငံရေးနဲ့အရေးဖက်အဖွဲ့အစည်းတွေကကြိုးဆိုလိုက်ကြပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်
ရှခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေစစ်ရှောင်တွေကိစ္စအပါဝင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့သူတွေရေးကိစ္စနဲ့ပတ်သက်လို့စိုးရိမ်မိကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကပြောကြားလိုက်ပါတယ်ရှခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းတပ်မတော်အစိုးရနဲ့ရှခိုင်လက်နက်ကိုင်အေအေတို့ကြားညှိနှိုင်းနိုင်ဖို့ဆိုရင်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုရှိတဲ့ကြောင်းရှခိုင်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံတော့မှပြောကြားခဲ့တာပါကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာရဲ့ခီးစဉ်ဟာကောင်းမွန်တဲ့ခီးစဉ်တစ်ခုလို့မြင်ကြောင်းဒီလိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဂျာဝင်ဆောင်ရွက်ပေးတဲ့နယ်ဆိုရဲ့အကြံပြုချက်ဟာလည်းတင့်တော်ရဲ့အကြံပြုချက်ဖြစ်ကြောင်းရခိုင်မီနယ်လွှတ်တော်ဒူဥက္ကဋ္ဌဦးမြတန်းက VOA ကိုပြောပါတယ
်ဟုတ်ကဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဒါဂျာဝင်ချန်ပီယံပြီးတော့ပေါင်းနှံတဲ့ဟိုဒါတက်ပါလေကောင်းပါလေကျွန်တော်တို့လွှတ်တော်ဥက္ကဋ္ဌလည်းအဲ့ဒီပဲဒီလိုအမျိုးမျိုးပြောပြပါမယ်အဲ့တော့အဲ့ဒီလာလက်တဲ့ကြောင့်ဒီဘာဘာမြေပြင်မှာရတဲ့ခါမှာငါတို့အကြီးကြီးနဲ့တောင်းလို့ပြင်းဆွေးတဲ့ဟာကိုသင်ရပြီလို့ပြင်မှာပြောလာပါတယ်။အဲ့ဒီကဒါကောင်းမွန်တဲ့ပြင်းဖြစ်ပါတယ်ဟာ။
ရှခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံအရေအတွက်ဟာတဖြည်းဖြည်းတိုးလာနေပါတယ်။ရှခိုင်လက်နက်ကိုင်အေအေဘက်ကတော့စစ်မှန်တဲ့ဂျာကန်အဖွဲ့အစည်းကဒီကိစ္စကိုကင်တွယ်ဖြေရှင်းပေးမယ်ဆိုရင်သဘောတူလက်ခံနိုင်ကြောင်း VOA ကိုအခုလိုပြောပါတယ်။
ဒါကောင်းတဲ့လက္ခဏာပေါ့ဗျာနော်။ဟိုတကယ်ကြားကောင်းနေပြီးပြန်ပြေးပေးနိုင်တယ်နော်။ဟိုနှစ်ဖက်လုံးလက်ခံနိုင်တဲ့ပုံစံတွေဆိုတော့ကျေတော့ကောင်းတာပေါ့။တကယ်အစ်မဟိုတိုက်ပါတီဖြစ်ဖို့တော့လိုတာပေါ့ဗျာ။
တိုင်းတာလက်နက်ကိုင်ဖွဲ့ရည်နဲ့တပ်မတော်ကြားဖြစ်ပွားနေရဲ့အပြည့်ရက်ငြိမ်းချမ်းရေးကိစ္စဆောင်ရွက်ဖို့အတွက်ဆိုရင်လက်ရှိမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုဌာန NRPC ရှိနေပြီးဂျာခန်အဖွဲ့အစည်းတစ်ခုလိုမယ်မလိုဘူးဆိုတာစဉ်းစားစရာတစ်ခုဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။အနာဂတ်ရောက်ပြီးဒီအောင်ရနေတဲ့အမှားလည်းပါမှုတာဖြစ်တယ်လေ။အနာဂတ်ရောက်ဦးပြီးတော့ကျွန်တော်တို့အဲ့ဒီဘက်နဲ့ထူတဲ့အခါမှာလည်းတက္ကသိုလ်လည်းဒီလူတွေကဒီမှာကျွန်တော်တို့ပါမှုတာဖြစ်တယ်။ဒါကြီးကဗဟာကံဖွဲ့စည်းဆိုတဲ့ဟာကအလူဝအောင်မလားလို့တော့ကျွန်တော်စဉ်းစားနေရဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အလူပြောလဲဆိုတာဗဟာကံတချို့နေရာကဗဟာကံဖွဲ့စည်းကြမလို့လေပို့ပြီးတော့ဆိုခွေးလာနိုင်တဲ့အနေထားမျိုးတွေရှိနိုင်တဲ့အတွက်ပြောပြီးဖြစ်သွားတယ်။အဲလိုမလိုတော့စဉ်းစားပြန်လဲဟောပြောပြီးဖြစ်တယ်
ခရစ်စတင်ဘာဂနာဟာနိုဝင်ဘာ13ရက်မှာမြန်မာနိုင်ငံကိုရောက်ရှိခဲ့ရာဖြစ်ပြီးရခိုင်ပြည်နယ်ကို3ရက်ကြာခီးစဉ်ဖြစ်နေနိုဝင်ဘာ18ရက်မှာတွားရောက်ခဲ့ရပါနိုဝင်ဘာ18ရက်မှာမောင်းတော်မြို့နယ်ကအထွေထွေအုပ်ချုပ်ရေးမှူးချုပ်မှာရခိုင်မွတ်စလင်ဟိန္ဒူလူမျိုးရေးနဲ့တွေ့ဆုံခဲ့ပြီးဒီကနေ့ရခိုင်ပြည်နယ်ကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ရခိုင်ပြည်နယ်ခီးစဉ်မစတင်ခင်မှာတော့အစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ဒါဟာခရစ်စတင်ဘာဂနာအနေနဲ့မြန်မာနိုင်ငံကိုစတုထအချိန်မြောက်လာရောက်တာလည်းဖြစ်ပါတယ်